မြောက်ကိုရီးယားနိုင်ငံကအခုနောက်ဆုံးတိုက်ချင်းပြစ်မီဆိုင်ဒုံးတွေပြလုပ်နေတဲ့ကိစ္စအပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီကတိတာထင်ရှားတဲ့အရေးယူဆောင်မှုတွေလုပ်ဖို့လိုတယ်လို့ဆက်မှုအင်အားကြီးခုနှစ်နိုင်ငံ G7 နိုင်ငံခြားရေးဝန်ကြီးတွေကတင်းနှင်းတွင်နေမှာပြောပါတယ်။ဒီနှစ်ထဲမြောက်ကိုရီးယားကမီဆိုင်ဒုံးတွေဆက်တိုက်စမ်းသပ်ပြလုပ်နေတဲ့မြောက်ကိုရီးယားအရေးဆွေးနွေးဖို့အမေရိကန်ပြည်ထောင်စုရဲ့တောင်းဆိုချက်အရကုလသမဂ္ဂလုံခြုံရေးကောင်စီမှတင်းနှင်းလာနေဆွေးနွေးဖို့ရှိပါတယ်။မြောက်ကိုရီးယားရဲ့လုပ်ရက်ကိုနိုင်ငံတကာကခိုင်မာညီညွတ်စွာတုံ့ပြန်မှုလိုတယ်လို့အမေရိကန်၊ဂျပန်၊ကနေဒါ၊ဂျာမနီ၊ဗြိတိန်ပြည်ထောင်နဲ့အီတလီနိုင်ငံသားဝန်ကြီးတွေကပြောပါရယ်။ဒေသတွင်လုံခြုံရေးအတွက်သက်ဆွဲထားတဲ့အမေရိကန်တပ်တွေပြင်းထန်တဲ့စီရေတုံ့ပြန်မှုနဲ့ရင်ဆိုင်ရလိမ့်မယ်လို့သတိပေးလိုက်ပြီးသိမကြခင်မှာပဲမြောက်ကိုရီးယားရဲ့တောက်ကြံနေမှာပြစ်လွတ်လိုက်တဲ့ပဲ့ထိန်တို့ဟာအမေရိကန်နိုင်ငံအထီတော်ပြစ်ခတ်နိုင်စွာရှိပါရယ်။မြောက်ကိုရီးယားရဲ့လုပ်ရဟာအစဉ်ချင်းမဲ့ပြီးတော့ကုလသမဂ္ဂပြည်ထောင်ချက်ကိုထပ်ပြီးတော့ပြောင်းပြောင်းတင်းတင်းချိုးဖောက်လိုက်တဲ့လုပ်ရဖြစ်တယ်လို့ G7 အဖွဲ့ကပြောပါတယ်။2022ခုနှစ်အတွင်းမြောက်ကိုရီးယားနိုင်ငံကပဲ့ထင်တပ်မီဆိုင်ဒုံးတွေတရားမဝင်ဆက်တပ်ပစ်လုံမှုတွေဟာဒေသတွင်နဲ့နိုင်ငံတကာနည်းညံ့ရင်းနဲ့လုံခြုံရေးအပေါ်ကြီးမားစွာချိန်ချောင်နေတယ်လို့ G7 ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်နိုင်ငံတစ်ခုအဖြစ်ဖြစ်ခံမှာမဟုတ်ကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်။